အစ္စရေးတို့ကဂါဇာကမ်းမြောင်ဒေသကအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ရဲ့အစီအမံကောင်းဆောင်တူကိုလေကြောင်းကနေတိုက်ခိုက်လှုပ်ကြံတပ်ဖြတ်လိုက်တာကြောင့်အဲ့ဒီအဖွဲ့ကရော့ကက်ဒုံး200ကျော်ပြစ်လို့ပြီးအစ္စရေးကိုလက်တုံပြန်နေပါတယ်အခုလိုလက်တုံမပြန်ခင်အစ္စရေးတို့ရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အခုဆိုရင်အနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့ပြောပါတယ်အစ္စရေးတာဝန်ရှိသူတွေကတော့အပြန်အလှန်တိုက်ခိုက်မှုတွေရက်တော်တော်ကြာဖြစ်နေဦးမှာကိုမျှော်လင့်ထားကြောင်းဂျေရုဆလင်ကလင်ဒါဂရက်စတိန်သတင်းပေးပို့ထားတာကိုပြောပြချင်ပါတယ်ခင်ဗျာရော့ကက်ဒုံးနဲ့တိုက်ခတ်ခံရပြီဆိုတာကိုသတိပေးတဲ့အော်အော်ဆွဲချက်တွေကိုဂါဇာနာကအစ္စရေးတောင်ပိုင်းဒေသတစ်ခွင်လုံးမှာတစ်ချိန်လုံးကြားနေရတာပါအစ္စရေးတို့ရဲ့အကြီးဆုံးမြို့ဖြစ်တဲ့တယ်လီဗီမြို့ထဲမှာတောင်မှဒီအော်အော်ဆွဲသံတွေကိုကြားနေရပါတယ်ဒီလိုရော့ကက်နဲ့တိုက်ခတ်ခံရလို့အစ္စရေးအစိုးရကတယ်လီဗီမြို့ကနေနိုင်ငံတောင်ပိုင်းတစ်လျှောက်လုံးကျောင်းတွေရုံးတွေအားလုံးပိတ်ထားဖို့ဆုံးဖြတ်ခဲ့ရပါတယ်ဒါဟာ2014ခုနှစ်ကအစ္စရေးနဲ့ Hamas တို့အကြားတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ပစ်ခဲ့ရတာပါ။တစ်ချိန်ထဲမှာပဲအစ္စရေးတို့ရဲ့ Iron Dome တမနီကွန်ချာဒုံးကြီးကာကွယ်စနစ်ကလည်းဒါဇင်နဲ့ချီတဲ့ဒုံးတွေကိုတရဇက်ပစ်ချနေရပါတယ်။လွတ်သွားတဲ့ဒုံးတွေကတော့လူမနေတဲ့နေရာနဲ့ပင်လယ်ထဲကျရောက်ပတ်ကွဲတဲ့ဒုံးတွေအများစုဖြစ်ပါတယ်။ဒုံးတစ်စင်းကတော့အင်တလုံးကိုထိသွားသလိုစေယုံတေယုံလဲနောက်ထပ်ဒုံးတလုံးတန်ခံလိုက်ရပါတယ်။ဘုံစားတွေထီလို့အစ္စရေးတချို့တန်ရာအနေငယ်ရကြတာလည်းရှိပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟူးကလွန်ခဲ့တဲ့ရက်ကအစ္စရေးတို့လက်ကျန်တပ်ဖြတ်ခဲ့သူဘဟာအဘူအယ်အတာဟာအရင်ကဂါဇာကနေအစ္စရေးကိုဒုံးတွေပစ်ခတ်ခဲ့ရမှာအဓိကတာဝန်ရှိသူလို့ဆိုပါတယ်
။အစ္စရေးအစ္စရေးဆာလေစကယ်တမ်ဖကဒဘခီရ
်အစ္စလာမ်ဂျီဟာဘ်ရဲ့အစီအမံခေါင်းဆောင်တူဖြစ်တဲ့အယ်အတာဟာအချိန်မရွေးပကွဲနိုင်တဲ့ဘုံတလုံးဖြစ်တယ်လို့နတညာဟုပြောသွားတာပါ။အယ်အတာဟာအစ္စရေးကိုနောက်ထပ်တိုက်ခတ်မှုတွေလုပ်ဖို့အစီအစဉ်တွေရေးဆွဲနေတယ်လို့လည်းဆိုပါရယ်။သူ့ကိုလှုပ်ကြံလိုက်တာကြောင့်အစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့လက်တုံ့ပြန်မှုကိုအစ္စရေးတို့မျှော်လင့်နေတုန်းမြန်မြန်ဆန်ဆန်ပဲရောက်ရှိလာခဲ့ပါရယ်။အဘူအယ်အတာရဲ့အတုဘက်ကိုလိုက်ပို့ဆောင်နေတဲ့လူကြီးကလည်းဂလဇားခြေဖို့အော်ဟစ်ကြွေးကြော်နေခဲ့ပါရယ်။Rocket Dome နဲ့တိုက်ခတ်ခံရတာကိုအစ္စရေးတို့နိုင်အတော်ကြာပဲပြန်လည်မတုံ့ပြန်ခဲ့ပါဘူး။အဲဒီနောက်မှာတော့ဒုံးတွေထွက်လာတဲ့နေရာတွေကိုအစ္စရေးတို့ပြန်လည်လက်တုံ့ပြန်ပစ်ခတ်ခဲ့ပါတော့တယ်။ Islamic Jihad အဖွဲ့ကအစ္စရေးကိုအခုလိုတိုက်ခိုက်နေတာဟာဂါဇာဒေသကို2009ခုနှစ်ကတည်းကထိန်းချုပ်နေခဲ့တဲ့ Hamas အဖွဲ့အတွက်လည်းစိန်ခေါ်ချက်တရဖြစ်တယ်လို့အစ္စရေးအငြိမ်းစားစစ်ဗိုလ်ချုပ်ကြီး Jora Island ကပြောပါတယ
် But Islamic Jihad is actually threatening the real ability of Hamas to control Gaza this is a real opposition
Hamas အဖွဲ့ Gaza ဒေသကိုပိုင်ပိုင်နိုင်နိုင်မထိန်းချုပ်နိုင်အောင် Islamic Jihad တွေကအန္တရာယ်ပေးနေကြပါတယ်ဘာဖြစ်လို့လဲဆိုတော့ Hamas တွေကသူတို့ရဲ့တကယ့်အတိုက်ခံတွေဖြစ်လို့ပါပဲဒါကြောင့်အခုသူတို့ဒီလိုအခက်အခဲတွေ့နေချိန်မှာတရားဝင်တရားဆွေးနွေးစကားပြောဆိုကြဖို့ကြိုးစားနေကြပါတယ်။ဒီလိုဟမတ်တို့ကျူပန်းနေတာတွေအောင်မြင်လိမ့်မယ်လို့အစ္စရေးတို့ကလည်းယုံကြည်နေကြတယ
်။အခုချိန်မှာဟမတ်တို့ကအခြေအနေကိုတည်ငြိမ်အောင်ကြိုးစားနေတာပါ။ Islamic Jihad အဖွဲ့ကိုအီရန်တို့ကငွေကြေးထောက်ပံ့ပေးနေရမှာစီးရေးစွန့်ရည်တိတိတသာတိုးတက်တိဆောက်နိုင်ခဲ့တယ်လို့လည်းငင်းစားဗိုလ်ချုပ်ကြီးအိုင်လတ်ကယုံကြည်နေပါတယ်။အရင်ကလည်းဒီလိုအပြန်အလှန်တပ်ဖြတ်တိုက်ခတ်မှုတွေအစ္စရေးနဲ့ဟာမတ်အဖွဲ့အကြားဖြစ်ခဲ့ဖူးပါတယ်။အစ္စရေးတာဝန်ရှိသူတွေအနေနဲ့ပဋိပက္ခကျပြန့်သွားမှာကိုမလိုလားဘူးဆိုတဲ့စကားကိုဟာမတ်တွေကိုအသိပေးထားပါတယ်။ Rocket Dome တွေပစ်ခတ်နေတာရပ်ဆိုင်းနေတာနဲ့ဂါဇာကိုတိုက်ခိုက်နေတာကိုလည်းရပ်ဆိုင်းပြင်မယ်လို့အစ္စရေးတို့ကပြောနေကြောင်းပါခင်ဗျာ။